Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ23ရက်စနေနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အစိုးရဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိ92မီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စမအီတန်စမဒီညနေခင်းတဲ့စနေနေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။စမအီတန်နာကြပါရှင်။နိုင်ဂျီးရီးယားနိုင်ငံမှာရွှေရွှေဆိုင်ထားတဲ့ရွေးကောက်ပွဲကိုတော့ဒီကနေ့ကျင်းပပြီးဖြစ်ပြီးတော့သမရကသူစာတီမျိုးမှာအခက်ဆော့ဆော့ပဲမဲသွားထည့်ခဲ့ပါတယ်။ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာအငင်းပွားမှုဖြည့်ရှင်းဖို့အတွက်နှစ်နိုင်ငံအစ်စ်မြင့်ကိုယ်စားလှယ်တွေဆွေးနွေးပွဲဒီစနေတနင်္ဂနွေမှာဆက်ပြီးတော့ပြုလုပ်ဖို့သဘောတူလိုက်ကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပိုင်းမှာကြားရပါမယ်အေး
။ဟုတ်ကဲ့ပါရှင်။ဒီနေ့သောတာရှင်နဲ့နားဆင်ကြရမယ်ဒီမှာတော့
တိုင်းပြည်နယ်ကမားဟုမှာရှိတဲ့အဖွဲ့အစည်းတွေဖြစ်တာထောက်ကူရှိပါတယ်။တိုင်းပြည်နယ်တကအဖွဲ့အစည်းအချင်းချင်းတိုက်ပွဲဖြစ်သွားတာရှိပါတော့မစင်းနေတာရှိပါတယ်။
တမရကစစ်ဌာနချုပ်နေနေဘာခုမှအပြည့်ရဲ့ကာလတက်မှတ်ပြီးတော့နှစ်လတာကာလအတွင်းမှာတမရနဲ့တိုင်းရင်းသားတက်တွေချတိုက်ပွဲတွေရောကြခဲ့တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတမရသတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးတော့မကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ရခိုင်လွှတ်တော်မှာတမရနဲ့အေအေချတိုက်ပွဲတွေရောလာဖို့အဆိုပြုတာအတိပြုလိုက်တဲ့အကြောင်းကိုလည်းနာဆင်ကြဖို့ရှိပါတယ်။နောက်သတင်းတွေလေးမှာကျင်းပမယ့်အော်စကာရုပ်ရှင်ဆုပွဲအကြောင်းကိုလည်းနာဆင်ကြဖို့ရှိပါတယ်။အခုရေဆုံးတော့ထေတဲအောင်သတင်းတွေကိုမတ်အေဒနာကျော်နဲ့ကိုရနိုင်တို့ကတင်ဆက်ပေးပါလိမ့်မယ်ရှင
်။နိုင်ဂျီးရီးယားနိုင်ငံမှာရွှေရွှေဆိုင်ထားခဲ့တဲ့ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပြီဖြစ်ပြော့တမန်ကမိုဟာမာဒူဘူဟာရီကသူ့ရဲ့ဇာတိဒေါ်ရာမျိုးမှာခက်ဆော့ဆော့ပဲမဲသွားထည့်ခဲ့ပါရဲ့။မဲရုံနေမဖွင့်ရင်နိုင်ငံပိုင်းအတွင်းကတော့နိုင်ငံအရှိမြောက်ပိုင်းကမိုင်းဒူဂူရီမြို့မှာပောက်ကွဲတံတွေကျခဲ့ရပါတယ်။အဲ့ဒီတားကလည်းနောက်တစ်မြို့ဖြစ်တဲ့ဂိုင်ဒန်မြို့မှာလည်း IS Islamic စစ်သေးကြွားတွေရဲ့တိုက်ခိုက်မှုတွေလှုပ်ပြီးတော့မြို့ကန်တွေကိုနေအိမ်တွေကနေအတင်းထွက်သွားခိုင်းတယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ကလေးတွေမိန်းမတွေကိုခေါ်ပြီးတော့တောထဲမှာသွားပုန်းနေရတယ်လို့ဒေသခံတို့ကရိုက်တာကိုတယ်လီဖုန်းကနေပြောထားပါတယ်။ရွေးကောက်ပွဲတွေကိုတပတ်ရွှေ့ဆိုင်ထားပြီးတဲ့နောက်အခုတော့မဲယုံတွေဘေးကင်းပါလိမ့်မယ်လို့တမရကတောက်ကြနေကပဲပြောသွားခဲ့တာပါ။တနိုင်ငံလုံးကမဲယုံတွေအတွက်လုံခြုံရေးချထားပါတယ်။ပြည်သူတွေကြောင်းရမှုကင်းကင်းနဲ့မဲပေးနိုင်ကြလိမ့်ပါလိမ့်မယ်လို့တမရကရုပ်မြင်သံကြားကနေမိန့်ခွန်းပြောသွားခဲ့တာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံကတမရတဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ပြင်ဆင်နေခဲ့ကြတော့နိုင်ငံရေးတင်းမာမှုတွေမြင့်မားနေခဲ့တာပါ။မဲဆွေစည်းရုံးမှုတွေအတွင်းမှာတော့တမရရဲ့ All Progressive Congress Party နဲ့အဓိကအတိုက်ခံ People's Democratic Party တို့ကရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မတမာတဲ့နည်းတွေနဲ့လုပ်နေကြတယ်လို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲခဲ့ကြပါလိမ့်ရှင်
။ American တပ်ဖွဲ့ဝင်တချို့ကိုစီးရီးယားနိုင်ငံမှာခြံထားဖို့သူ့ရဲ့ဆုံးဖြတ်ချက်ကစီးရီးယားနိုင်ငံကနေ American တပ်တွေအားလုံးပြန်ရောက်သိမ်းမဲ့သူ့ရဲ့အစီအစဉ်ကိုပြောင်းပြန်ပြန်လည်လိုက်တာမဟုတ်ဘူးလို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ဆရာထမားတိယကုံတွေကိုယ်စားလှယ်အဖွဲ့နဲ့သူ့ရဲ့ရုံးကမ်းမှာတွေ့ဆုံခဲ့တဲ့အတွင်းသတင်းတော့တွေကိုအဲ့လိုပြောကြခဲ့တာပါသူ့ရဲ့ငွေမူလအစီအစဉ်ကိုပြောင်းပြန်ပြန်လည်လိုက်တာမဟုတ်ကြောင်းသူ့အနေနဲ့တခြားဘယ်သူမှမလုပ်နိုင်တာကိုလုပ်နိုင်ခဲ့ကြောင်းနဲ့လာမယ့်အချိန်ပိုင်းရပိုင်းတွေအတွက်မှာ ISJ ကိုလုံးဝတရားရဂိုင်းလုံးချိန်မုံနိုင်လိုက်ပြီဆိုတာကိုကြားမှာဖြစ်တယ်လို့သမတ်ထရမ်ကပြောပါတယ်စီးရီးယားနိုင်ငံမှာ IS Islamic စစ်သေးကြွတွေကိုတိုက်နေတဲ့ကတ်တပ်ဖွဲ့ဝင်တွေကိုအကူအညီပေးဖို့အတွက်အမေရိကန်ကအဲ့မှာတပ်ဖွဲ့ဝင်2000ကျော်လောက်ကိုဆက်လက်ထားရှိသွားမှာဖြစ်ပြီးတော့ဒါဟာတပ်ဖွဲ့ဝင်အနည်းငယ်များသာဖြစ်တယ်ဆိုပြီးတော့သမတ်ထရမ်ကပြောပါတယ်အမေရိကန်အနေနဲ့စီးရီးယားနိုင်ငံမှာကျန်နေတဲ့တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းနေတဲ့အချိန်ထဲမှာပဲတပ်ဖွဲ့ဝင်ရာပေါင်းများစွာကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့လည်းအမေရိကန်အစိုးရအာဏာပိုင်တွေကပြောပါတယ်သမတ်ထရမ်ကအမေရိကန်တပ်တွေအလုံးကိုဧပြီလကုန်မှာစီးရီးယားကနေပြန်ရုပ်သိမ်းမှာဖြစ်တယ်လို့ပြီးခဲ့တဲ့ဒဇင်ဘာလကကြေညာခဲ့တာပါအဲ့လိုကြေညာခဲ့တဲ့အတွက်လဲဥရောပမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေရောဝါရှင်တန်မှာရှိတဲ့သူ့ကိုထောက်ခံတဲ့မဟာမိတ်တွေကပါသမတ်ထရမ်ကိုအကြီးကျယ်တောသားထောက်ခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာမွေးဖွားပြီးတော့ IS Islamic စစ်သေးကြွအဖွဲ့ကိုဝင်သွားတဲ့အမျိုးသမီးဟာအမေရိကန်ပြည်ထောင်စုမှာမွေးဖွားတာဖြစ်လို့ဒီကိုပြန်လာခွင့်ပြုတင်တယ်လို့သူရဲ့ရှင်နေကပြောပါတယ်အဲ့အမျိုးသမီးရဲ့ကလေးကိုလည်းအမေရိကန်နိုင်ငံသားဖြစ်တဲ့အတိအမှတ်ပြုရမယ်လို့ရှင်နေကပြောပါတယ်။အခုလိုမျိုး IS ကိုဝင်သွားတဲ့အမျိုးသမီးဟိုဒါမူတာနာကစီးရီးယားကနေပြီးတော့အမေရိကန်ပြည်အောင်စုကိုပြန်လာဖို့ခွင့်တောင်းတာမလို့သူ့ကိုပြန်လက်ခံရေးမခံရေးအတွက်မေးစရာတွေဖြစ်နေတာပါ။ဒါမဲ့လည်း Miss မူတာနာနဲ့ရဲ့ဖခင်ယီမန်နိုင်ငံကတန်တမန်ဖြစ်တာကြောင့်မလို့သူ့ကိုဒီမှာမွေးပေမဲ့လေသူကအမေရိကန်နိုင်ငံသားဖြစ်ခွင့်မရှိဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကပြောပါတယ်။ သမ္မတဒေါ်နယ်ထရမ့်ကလည်းမစ်မူဒါနာကိုအမေရိကန်ပြည်အောင်စုကိုပြန်ပြောလက်မခံဖို့အတွက်နိုင်ငံသားရေးဝန်ကြီးပွန်ပီယိုကိုညွှန်ကြားထားတယ်လို့ဆိုပါတယ်။ဒါနဲ့လည်းမစ်မူဒါနာရဲ့ရှေ့နေကတော့သူဟာသူ့ရဲ့အဖေတန်တမန်ယာရုကနှုတ်ထွက်ပြီးနှစ်လကြာကြတော့မှနယူးဂျာစီပြည်နယ်မှာမွေးဖွားရာဖြစ်လို့သူနိုင်ငံသားဖြစ်သွားစေတယ်လို့ VOA ဥရဒူဌာနကိုတောက်ကြနေကပဲပြောပါတယ်။ Syria ကိုကိုယ့်သဘောနဲ့ကိုယ်ထွက်သွားခဲ့ပြီးတော့အနောက်နိုင်ငံသားတွေကို IS တွေကတတ်တာကိုထောက်ခံမှုတွေလူမှုကွန်ရက်ပေါ်မှာတင်ခဲ့ပြီးတဲ့နောက်အခုတော့သူကအမေရိကန်ပြည်ထောင်စုကိုပြန်လာပြီးတော့ပေးတဲ့အပြစ်လဲခံယူရမယ်လို့ပြောကြောင်းသူ့ရဲ့ရှေ့နေကဆိုပါတယ်ရှင်
။ဗင်နီဇွဲလားနဲ့ဘရာဇီးလားနိုင်ငံနယ်စပ်မှာတောက်ကြနေတုန်းကရသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေထိတိုက်တွေ့ခဲ့တဲ့တွင်ရသားနှစ်ယောက်ထပ်မံတေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရသွားခဲ့ပါတယ်။သမ္မတမဒူရိုကလူသားချင်းစာနာမှုအကူအညီတွေဗင်နီဇွဲလားနိုင်ငံနဲ့ကိုမဝယ်နိုင်အောင်တားဆီးထားတာကိုဗင်နီဇွဲလားပြည်သူတွေကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်တယ်လို့မြန်မာတပ်တွေကပြောပါတယ်အမေရိကန်ကကြောရနောက်ခံပြီးထားတဲ့ယာယီသမ္မတဟွမ်ဂွိုင်ဒိုကတော့ဗင်နီဇွဲလားစစ်တပ်ကချင်းချောင်နေပေမဲ့လည်းအဲ့ဒီအကူအညီတွေကိုဒီကနေ့မှနိုင်ငံတွင်းကိုရောက်အောင်လှုပ်ဆောင်သွားမယ်ဆိုပြီးတော့ပြောပါတယ်သမ္မတမဒူရိုအစိုးရကတိုက်ခိုက်ကောင်းဆောင်ဂွိုင်ဒိုကိုခီးသွောလာခွင့်ပိတ်ပင်ထားပြီးမဲ့လည်းသူကဒါကိုအခံပြီးတော့နိုင်ငံနယ်စပ်ကိုလံဘီယာဘက်အချမ်းကကူကရာမျိုးကိုတွားရောက်ခဲ့ပြီးတော့အဲ့မှာဗင်နီဇွဲလားနိုင်ငံကိုအကူအညီပေးဖို့ကျင်းပခဲ့တဲ့ Live Aid Venezuela ဖြော်ပြပွဲကိုတက်ရောက်ခဲ့ပါတယ်အဲ့မှာတော့သူဟာကိုလံဘီယာသမ္မတ Ivan Duque, Chile သမ္မတ Sebastián Piñera, Paraguay သမ္မတ Mario Abdo တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီပွဲကိုတော့ဗြိတိန်နိုင်ငံကဘီလီယနာတထေးကြီး Richard Branson ကကမကရာလှုပ်ကူညီခဲ့တာဖြစ်ပြီးတော့သူနဲ့အမှုပညာရှင်35ယောက်က Venezuela ပြည်သူတွေအတွက်စားနပ်ရိက္ခာနဲ့စေဝါအကူအညီပေးနိုင်ဖို့အတွက်ဒေါ်လာတန်100လောက်ရန်ပုံငွေပေးနိုင်ဖို့ရည်ရွယ်ပြီးလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိစိုင်းတိုမီတာ16 kHz 1068 MHz စိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံချင်းနှစ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာငြင်းပွားမှုကိုဖြေရှင်းနိုင်မှုအတွက်တန်နိုင်ငံအစည်းအဝေးကိုယ်စားလှယ်ရဲ့ဆွေးနွေးပွဲကိုဒီစနေတနင်္ဂနွေမှာဆက်ပြီးတော့ပြုလုပ်သွားဖို့သဘောတူလိုက်ကြပါတယ်။တန်နိုင်ငံကြားရလာမဲ့သဘောတူညီချက်ကိုအပြီးသတ်ဆွေးနွေးအတည်ပြုဖို့အတွက်တော့နောက်လာမှာတရုတ်သမ္မတရှီဂျင်းပင်နဲ့ဖလော်ရီဒါပြည်နယ်ကသူ့ရဲ့ပန်းဖြေစခန်းမှာတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းပြောသွားပါတယ်။ဒီလိုမျိုးလှုပ်ကြဖို့နှစ်နိုင်ငံသားမှာသဘောတူညီမှုတစ်ခုရနိုင်လိမ့်မယ်လို့အကောင်းမြင်မျှော်လင့်နိုင်ကြောင်းသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒုသမ္မတလူဟီရိုတောက်ကြနေကပဲပြောသွားကြတာပါကမ္ဘာအစုရှယ်ယာဈေးကွက်တွေကမ္ဘာကမ္ဘာဖြစ်စီပြီးတော့တကမ္ဘာလုံးရဲ့စီးပွားရေးဖွံ့ဖြိုးမှုကိုလည်းချိန်ချောင်းနေတဲ့ကုန်သွယ်ရေးစစ်ပွဲကိုဖြေရှင်းဖို့အတွက်ဝါရှင်တန်မြို့တော်မှာကြာသာရေးတောက်ကြနှစ်ရက်တာဆွေးနွေးပွဲပြုလုပ်ဖို့စီစဉ်ထားခဲ့ပြီးတော့အခုတော့နောက်ထပ်နှစ်ရက်တိုးသွားတာဖြစ်ပါတယ်တကယ်လို့မလာနှစ်ရက်နေမှာမှသဘောတူညီချက်ရအောင်မငြိမ့်နိုင်ဘူးဆိုရင်တော့တရုတ်သွင်းကုန်တွေပေါ်မှာအခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းကိုတိုးလိုက်ပြီးတော့ဒေါ်လာတန်2သိန်းကောက်ခံထားတာကိုထပ်ပြီးတော့တိုးမယ်လို့သမ္မတထရမ့်ကကနဦးပြောထားခဲ့တာဖြစ်ပါတယ်။အခုရပိုင်းအတွင်းတွေနဲ့မနေ့ကတောက်ကြနေမှာတော့သမ္မတထရမ့်ကသဘောတူညီမှုရခဲ့နေအနေထားရောက်ပြီဆိုရင်တော့ဒီနောက်ဆုံးတက်မှတ်ချက်ကိုတိုးပေးနိုင်တယ်ဆိုတာမျိုးလဲပြောသွားပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်ဟာရှေ့သတင်းပတ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယအကြိမ်တွေ့ဆုံမှုအတွက်ဗီယက်နမ်နိုင်ငံကိုယထားနဲ့ဒီကနေ့မှသွားနေပြီဖြစ်တယ်လို့ရုရှားနိုင်ငံရဲ့ TASS သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။ကင်ဂျွန်ဟွန်ဟာမြောက်ကိုရီးယားမြို့တော်ပျိုယန်းကနေဒေသခံတော်ချင်းညနေ 9:00 နာရီမှာဒဏ္ဍာရီတက်ဆင်ထားတဲ့ယထားနဲ့စတင်ထွက်ခွာလာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားသံတမန်ကိုကိုးကားပြီးတော့ TASS သတင်းကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်ဟာဗီယက်နမ်သမ္မတငွေရင်ဖူထရောင်းရဲ့ပေးကြကြရဲ့လာမယ့်ရက်ပိုင်းတွေအတွင်းမှာဗီယက်နမ်နိုင်ငံကိုတရားဝင်ခီးစဉ်ဖြစ်လာအောင်မှာဖြစ်တယ်လို့လည်းဗီယက်နမ်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီနေ့အစောပိုင်းမှာကြေညာပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဟာဒီထိပ်သီးဆွေးနွေးပွဲကိုတော့ဖေဖော်ဝါရီ28ရက်နဲ့28ရက်နေ့ဒီမှာကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာအရေးတူတောင်းမီလိုလူ69ဦးသေဆုံးပြီးတော့လူ100လောက်ဆေးရုံတင်ထားရပါတယ်။ဒါကြောင့်ဒေသနာဆေးရုံတွေလည်းလူနာတွေနဲ့မနိုင်မနှင်းဖြစ်နေတယ်လို့ဆိုပါတယ်။အနည်းနာဒေတာတွေနဲ့ဆေးကောလိပ်တွေကဆရာဝန်ဆရာမတွေကျန်းမာရေးဝန်ထမ်းတွေကိုအ мян ခေါ်ယူပြီးတော့ဒီအရေးပေါ်ကျန်းမာရေးအခြေအနေကိုကင်တွယ်ဖို့လုပ်နေရပါတယ်လို့အာဆန်ပြည်နယ်ကျန်းမာရေးဝန်ကြီးဟီမန်တာဘေးစွာဆာမားကပြောပါတယ် အိန္ဒိယနိုင်ငံမှာကနှစ်တိုင်းလိုပဲဒီလိုတရားမဝင်ထုတ်လုပ်တဲ့အရက်တွေတောက်ပြီးတော့တေဆုံးရတဲ့အရေးတွေကလူရကနန်းရှိပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကျော်ကတည်းကနိုင်ငံမြောက်ပိုင်းမှာဒီလိုအရက်တူတောက်မိပြီးတော့လူတရားကျော်တေဆုံးသွားခဲ့ရပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးချုပ်ရှိခါစီနာဟာဒါကမျိုးတော်မှာဖိခဲ့တဲ့ပုံထိုးနေ့ကမိလောင်ချမ်းမှုတွင်လည်းရသွားတဲ့သူရစီကိုတော့ရောက်ကြည့်ရှုခဲ့ပါတယ်။တစ်ချိန်တည်းမှာပဲစုံစမ်းစစ်ဆေးသူတွေကတော့မိစတင်လောင်ချမ်းခဲ့တဲ့ငါးတိုက်တိုက်အဆောက်အုံရဲ့မြောက်ခတ်မှာမိလောင်လည်းပစ္စည်းတွေကိုတူလောင်ထားတာကိုတွေ့ရတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ဟာစီနာကသူ့အနေနဲ့ဒါကမျိုးတော်ရဲ့တရန်အကြဆုံးပိုင်းကနေဒါတို့ပစ္စည်းကိုဂိုးတော်လေးအလုံးကိုဖယ်ထုတ်ပစ်ချင်တယ်ဆိုပြီးတော့ဒါကစစ်တပ်ကသူဆေးရုံကမိလောင်တရားရတဲ့သူတွေကိုကုသပေးနေတဲ့အဆောင်ပြင်ပမှာသတင်းတော့တွေကိုပြောကြားခဲ့ပါတယ်။ဒါကမျိုးရဲ့အဲ့ဒီအပိုင်းမှာလူနေတိုက်ခန့်နေဈေးဆိုင်တွေဂိုးတော်တွေနဲ့ပြည်နေတာဖြစ်ပါတယ်။ဒီမိလောင်ကြမ်းမှုကြောင့်68ယောက်ထပ်မံတေဆုံးပြီးတော့50ကျော်တရားရသွားခဲ့ပြီးတော့အလုံးလုံးမိလောင်လွယ်တဲ့ဓာတုပစ္စည်းတွေတူလောင်ထားတဲ့အဲ့ဒီ9တဲ့တိုက်အဆောက်အုံကနေမိစတင်လောင်ချမ်းခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်။ဓာတုပစ္စည်းတူလောင်တဲ့ဂိုးတော်တွေကိုဒါကမျိုးဟောင်းမှမရှိအောင်အချိန်ချင်းလုတ်ခဲ့ပေမဲ့လည်းအဲ့မှာဆက်ရှိနေတာကတော့အလုံးလုံးဝန်းနေစရာကောင်းတယ်ဆိုပြီးတော့ဝန်ကြီးချုပ်ဟစီနာကပြောကြားလိုက်ပါတယ်ခင်ဗျာ
။အေးသနာဂျော်နဲ့ကိုရင်နိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့တက်မရော်နဲ့ရခိုင်တက်မရော်အေးအေးတို့ကြားတိုက်ပွဲတွေရောသွားပြီးဆိုတဲ့အကြောင်းတက်မရော်ကထုတ်ပြန်လိုက်တဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်။တက်မရော်ကစစ်တိုင်းဌာနချုပ်နေနေ၅ခုမှာအပြည့်ရကာလတက်မှတ်ပြီးတော့တက်မှတ်ပြီးတဲ့နောက်နှစ်လတာကာလအတွင်းမှာတက်မရော်နဲ့တိုင်းနာတက်တွေကြားတိုက်ပွဲတွေရောကြခဲ့တဲ့အကြောင်းနဲ့အေးအေးရခိုင်တက်မရော်အနေနဲ့အမားကနေနေတိစောက်တာကိုလက်ခံမှာမဟုတ်တဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတက်မရော်သတင်းပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။တစ်စစ်ထဲမှာပဲစကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာ NSCNK နာဂတက်ဖွဲ့ဌာနချုပ်ဒေသမှာစီးဆောင်ရွက်တာတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ကိစ္စတွေကိုလည်းထည့်သွင်းရှင်းလင်းထားပါတယ်။ဒီကြောင့်ပြည်စုံကတော့ရန်ကုန်မြို့ကနေပြီးတော့ VOA မြန်မာပိုင်းတရကိုမိုးစောကတင်ပြပို့ထားပါရရှင်
။ဟုတ်ကဲ့တက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကစနေနေ့နေ့ကင်း2နာရီမှာရန်ကုန်တိုင်းစစ်ဌာနချုပ်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးတက်မရော်ကစစ်တိုင်းဌာနချုပ်နယ်မြေ5ခုမှာအပြည့်ရက်ထားတဲ့ကာလအတွင်းစီးအခြေအနေစကိုင်းတိုင်းဒေသကြီးအထက်ပိုင်းနဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နယ်မြေအတွင်းကစီးအခြေအနေရခိုင်ပြည်နယ်အတွင်းမှာအေးအေးခေါ်ရခိုင်တက်မရော်နဲ့ပတ်သက်တဲ့အခြေအနေတွေနဲ့လက်ရှိလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မရော်ရဲ့သဘောထားတွေကိုအဓိကရှင်းလင်းခဲ့တာဖြစ်ပါတယ်2018ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာကချင်နယ်ရှမ်းပြည်နယ်ကစစ်တိုင်းဒေသကြီး5ခုမှာလေးလတာအပြည့်အခက်ရက်စဲကြောင်းတက်မရော်ကကြီးညာခဲ့တဲ့နောက်နှစ်လတာကာလအတွင်းစီးရီးအခြေအနေကိုတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောပါတယ
်ဒီနှစ်လတာအတွင်းမှာစစ်စုပေါင်းကျွန်တော်တို့တက်မရော်နဲ့တိုက်ပွဲဖြစ်ပါမယ်တိုင်းဒေသကအဖွဲ့ဒီဒီရက်ဒီတိုင်းစစ်တပ်ကတော့5ခုမှာရှိတဲ့အဖွဲ့အစည်းတွေဖြစ်တာ6ခုရှိပါတယ်တိုင်းတိုင်းတိုင်းအဖွဲ့စီအချင်းချင်းတိုက်ပွဲဖြစ်သွားတာသိစုပေါင်း25ခုရှိပါတယ်။နေကြီးကျော်လုံးလုံးရှားသွားလာတာ286ခုရှိပါတယ်။စစ်ကြီးကောက်ခံမှု22ခုရှိပါတယ်။လူပစ်စုဆောင်အလုံးစုံ30ခုရှိပါတယ်။အဲ့တော့ဒီအားတော့ကျွန်တော်တို့ကျွန်တော်မှသလားပြည့်ကျွန်တော်တို့ရှင်းရင်းနဲ့ဇယားနဲ့ဇယားနဲ့နှမ်းရှင်းကြည့်ပါမယ်။အချို့ကိစ္စတွေမှာကျွန်တော်တို့ဂျုံနေပါတယ်ပြရအောင်။အချို့ကိစ္စတွေမှာတော့ကျွန်တော်တို့ပုံမှန်ဥပဒေမှာငါးတန်းလာတာပြရအောင်။ဒီလိုလေကျွန်တော်တို့တိုက်ပွဲဖြစ်သွားမှုလို့သိကြတာကဒုက္ခသွားတာသိရှိရပါတယ်
စကိုင်းတိုင်းဒေသကြီးအထက်ပိုင်း NSCNK ဌာနချုပ်နယ်မြေကိုရှင်းလင်းခဲ့ရတာကတော့2012ခုနှစ်ကတိုင်းဒေသကြီးအဆင့်ချုပ်ဆိုထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုချိုးဖောက်တာကြောင့်ဖြစ်ကြောင်းနဲ့အိန္ဒိယနိုင်ငံကလက်နက်ကိုင်အဖွဲ့တွေကိုလက်ခံပြီးတင်တန်းပေးတဲ့အတွက်ဖြစ်ကြောင်းရှင်းလင်းပါတယ်။ဒီလိုရှင်းလင်းရမှာဖမ်းဆီးရမိတဲ့လူနဲ့လက်နက်ခဲယံစီရင်တွေကိုထည့်သွင်းပြောဆိုပါတယ်။ရခိုင်ပြည်နယ်အတွင်းအေးအေးခေါ်ရခိုင်တက်မရော်နဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့စီးရီးအခြေအနေကိုဆက်လက်ရှင်းလင်းရမှာတော့အေးအေးတပ်ဖွဲ့တွေကိုရခိုင်ပြည်နယ်မှာအမားကန်နယ်မြေတိစောက်တာကိုတက်မရော်အနေနဲ့လက်ခံမှာမဟုတ်ကြောင်းဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုပါတယ
်။ဒီအနေနဲ့ရခိုင်ပြည်နယ်ထဲမှာစီးကန်နယ်မြေအမားကန်နယ်မြေစီးရီးနယ်မြေစောင့်နေတဲ့ပြည်ပိုင်းရတာတွေ့ရပါတယ်။တက်မရော်နဲ့ဒီလိုလုံးရက်တွေဆိုတော့ကျွန်တော်တို့သိသိသာသာတားဆီးဆောင်ရွက်သွားမှာဖြစ်ပါတယ်။ကျွန်တော်ဒီနဲ့တက်တယ်လို့တော့ပြောရရင်ဒီဟာကျွန်တော်တို့ CIA ရဲ့ဝိဇာကသူကနိုင်ငံအနေပြီးတော့ရခိုင်နိုင်ငံယူဖို့အတွက်ရခိုင်ဖြစ်ဖို့စူးစမ်းနေတာရခိုင်မှာဖြေကုန်ကြစူးစမ်းနေတာအဲ့တော့ကျွန်တော်တို့ဒီတော့ရ ရခိုင်ရဲ့စီမီအီးချမ်းကြီးတွေကိုပြပြမှုတွေလုပ်ပြီးလက်ခံမှာမဟုတ်ပါဘူး။
အေးအေးတပ်ဖွဲ့အပေါ်စည်ရေးအရေးယူဆောင်ရွက်နေတဲ့အပေါ်မှာတော့အခုလိုဆက်လက်ရှင်းလင်းသွားပါတယ
်။ဒီရက်နေ့ကျွန်တော်ဒီမိုကရေစီကိုလက်နက်တိုင်တောင်းဆိုပြီးဒုက္ခတွေကိုကျွန်တော်တို့ခွင့်ပြုမှာမဟုတ်ပါဘူး။အဓိကပြောချင်တာကတော့အေးအေးနဲ့ကျွန်တော်တို့စီးပွားရေးနဲ့အချက်ဆုံးတွေပြုလုပ်ပါတယ်။နံပါတ်1အုပ်ချုပ်မှုဂျန်နီယာကိုဆောင်ဖြတ်တာ။နံပါတ်2ဒီလူလူတွေကိုဝန်ထုတ်ဝန်ကိုပြောင်းလုပ်တယ်။စီးကိုင်းလာကြအောင်လုပ်တယ်။နံပါတ်3အခုကျွန်တော်လမ်းပန်းဆက်သွယ်ရေးကိုကျွန်တော်နောက်ဖြတ်တာဆောင်ရွက်တာပါဒီလိုမျိုးလုံးလုံးဆောင်ရွက်တယ်ကျွန်တော်တို့ရခိုင်ပြည်သားပြည်ရင်းအကြံရေးတဲ့တမတော်ကြီးနဲ့ရခိုင်နဲ့ပြည်နဲ့ပတ်သက်ပြီးတော့ဆောင်ရွက်နေရခြင်းဖြစ်ကြောင်းကျွန်တော်အနေနဲ့ရှင်းလင်းပြောကြားလိုပါတယ
်အေးအေးနဲ့အခုလိုတိုက်ပွဲဖြစ်ပွားနေပေမဲ့ငင်းချမ်းရေးဆွေးနွေးဖို့ကိုလည်းလမ်းဖွင့်ထားကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့သလိုတမတော်ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာအပြည့်ရထားတဲ့အခြေအနေတွေပေါ်မူတည်ပြီးအပြည့်ရကာလကိုထပ်မံတိုးမြင့်ရေးအတွက်စဉ်းစားဖို့ရှိကြောင်းလည်းတမတော်သတင်းမှန်ပြန်ကြားရေးကော်မတီအဖွဲ့ဝင်တွေကထည့်သွင်းပြောကြားခဲ့ပါတယ်ဖြစ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ကတော့နိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးစီးပွားအတွက်မှန်ကန်တဲ့အတိုင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုကြပါတယ်
တစ်စက်ထဲမှာပဲတက်မတော်နေအကြတိုက်ပွဲတွေရဲ့ဆိုင်းရေခိုင်ပြည်နယ်လှုပ်တော်ရဲ့အဆူကိုတက်ခွက်သူမရှိအတည်ပြုလိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြန်မာဆွေရစစ်တပ်တို့ကြားအပြင်းထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေအများအဆုံးရဲ့ဆိုင်းပေးဖို့ရခိုင်ပြည်နယ်လှုပ်တော်ကတိုက်တွန်းတဲ့အဆူကိုပြည်နယ်လှုပ်တော်မှာတက်ခွက်သူမရှိအတည်ပြုလိုက်ပါတယ်။စီရပေးဖို့ရခိုင်ပြည်နယ်အစိုးရကနေတဆင့်ပြည်အောင်စုအစိုးရကိုတိုက်တွန်းပေးဖို့ဒီအဆိုကိုရခိုင်ပြည်နယ်လွှတ်တော်မှတင်သွင်းခဲ့တာပါ။ငင်းကြေးဖော်ဆောင်နေချိန်မှာအမြင့်ပြုတ်ချိန်မုံရင်လမ်းစဉ်ကိုမချင့်သုံးမဲနဲ့စီးစဉ်နေနိုင်ကြပါလို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။ပြည်စုံကမဆုမုံကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ဒေသခံရခိုင်မျိုးနွယ်စုထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတဲ့အထိအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေကိုအမြန်ဆုံးရပ်တန့်ပေးဖို့ပြည်နယ်အစိုးရကနေတစေပြည်တော်စုအစိုးရကိုတိုက်တွန်းကြောင်းအဆိုကိုတော့ရခိုင်ပြည်နယ်အတွင်းကရခိုင်ပြည်နယ်ရသေးတော်မျိုးနဲ့မဲဆန္ဒနဲ့အမှတ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဦးတန်းနိုင်ကပြည်နယ်လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုပေါ်မှာတော့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်၅ဦးကထောက်ခံဆွေးနွေးခဲ့ပြီးလွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်ရယူရမှာတော့ကန့်ကွက်သူမရှိအတူပြုနိုင်ခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်ပြည်သူတွေစစ်ဘေးဒုက္ခရောက်နေကြရတဲ့အတွက်အခုလိုမျိုးပြည်နယ်လွှတ်တော်ထဲမှာအဆိုတင်သွင်းပြီးဆွေးနွေးခဲ့ကြရတာလို့ရခိုင်ပြည်နယ်မြောက်ဦးကမဲဆန္ဒနဲ့အမတ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်က VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့ကပြည်သူတွေရဲ့တောင်းဆိုချက်အရပေါ့နော်။ဒီစစ်ပွဲကိုရပ်ရှိပေးဖို့အတွက်ပေါ့နော်။ကျွန်တော်တို့ကနှစ်ဖက်လုံးကိုတိုက်တွန်းတာပါ။တိုက်တွန်းတဲ့အဆိုကတော့ရခိုင်ပြည်နယ်အစိုးရမှပြင်ပြည်တော်စုအစိုးရကိုတိုက်တွန်းတဲ့အဆိုဖြစ်ပါတယ်။လွှတ်တော်ဥက္ကဋ္ဌပြီးတော့ဝန်ကြီးချုပ်ကိုအဲ့ဒီအဆိုနဲ့ပတ်သက်ပြီးတော့လွှတ်တော်လုံနေလုံထုံးဥပဒေတွေနဲ့တွဲမှာပေါ့နော်။ကျွန်တော်တို့တိုက်တွန်းတဲ့အဆိုကစစ်ကြည့်နေတဲ့ဒီကျွန်တော်တို့ရခိုင်ပြည်နယ်တွေကမှစစ်နေတဲ့စစ်ပွဲတွေကိုနှစ်ဖက်လုံးကရက်ဆဲပြီးတော့ပေါ့နော်။ကျွန်တော်တို့သဘေးဝိုင်းမှာထိုင်ပြီးတော့ဆွေးနွေးကြပါနိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြပါဒီလိုမျိုးတိုက်ပွဲတွေနဲ့အစီအမထုတ်ကြပါနဲ့ဒီလိုထိခိုက်နိုင်လာတယ်ဒါကြောင့်အထိခိုက်အကြဆုံးမရှိအောင်ပေါ့နော်ဒီသဘွေးဝိုင်းနိုင်ငံရေးထိုင်ပြီးတော့ပေါ်ကြပါဆိုတဲ့သဘောပါပဲ
ရခိုင်ပြည်နယ်တွင်းမှာတော့မြန်မာဆိုရစစ်တပ်ဘက်ကဝီဟင်ကရောမြေပြင်ကပါစစ်တပ်အင်အားအပြည့်သုံးပြီးတော့ရခိုင်လက်နက်ကိုင်တပ် AA ကိုခြေမုံနေတယ်လို့ရခိုင်လက်နက်ကိုင်တပ်ဘက်ကလည်းအပြင်းထန်ပြန်လည်တိုက်ခိုက်နေတဲ့အတွက်စစ်ရေးပဋိပက္ခတွေကပြင်းထန်လာနေတာပါဒီလိုအခြေအနေမှာတော့ပြည်သူကိုအထိနာစေတာမို့ဒီလိုမျိုးအမြင့်ပြုတ်ခြေမုံရေးလမ်းစဉ်ကိုမကျင့်သုံးဘဲနိုင်ငံရေးအရာတွေ့ဆုံဆွေးနွေးစကားပြောကြပါလို့ရခိုင်ပြည်နယ်မြေပုံမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတိုက်တွန်းပါတယ
်အဓိကအဆိုရလည်းအများတိုက်တွန်းနေတယ်ဒါအေးအဖွဲ့အစည်းနဲ့လည်းကျွန်တော်တို့ငင်းချမ်းရေးတခုတိစောက်ဖို့မှာတရားတရားဟာလာအပေးယူမျက်မျက်တတ်တယ်ဒီငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ရရှိနေမဟုတ်ရင်ဒါတရားတရားအရှိမုံးမယ်ဆိုတာတော့တော်တော်ကိုဟိုဖြစ်နိုင်ရင်တောင်းမှာပေါ့တော်တော်ကိုပြည်သူရအထင်လာလိမ့်မယ်ဒါကြောင့်ဒီငင်းချမ်းရေးအဖွဲ့အစည်းတွေအများကြီးရှိတယ်အဲ့ဒီထဲမှာမှနော်ကျွန်တော်အေးပါဝင်ခွင့်မပြုဘူးဆိုတဲ့ပုံစံမျိုးတော့ကျွန်တော်မဖြစ်စေချင်ဘူးဒါဆိုတော့ဒါဖယ်ဖယ်ကိုတွားမယ်ခါမှာအကုန်လုံးမူဝါဒတိုင်းတိုင်းတောင်းဆိုရှာအတူတူပဲတော့တစ်ဖက်ပူလာလို့တစ်ဖက်ပူပေးရတာမျိုးလည်းမဟုတ်ဘူး။ဟောဘာဖြစ်လို့ကျွန်တော်တို့ဒါငင်းချမ်းလမ်းကြောင်းတဲကိုအေးကိုမဆွဲသွင်းနိုင်ရတာလဲ။ပြည်သူကိုယ်စားတယောက်နဲ့ဖြစ်စင်တာကအေးကိုရောတခြားလက်နက်ကိုင်အဖွဲ့အစည်းတွေဆိုငင်းချမ်းလမ်းကြောင်းပေါ်ကိုအစိုးရဖိတ်ခေါ်စေချင်တယ်။ရောက်စေချင်တယ်ပေါ့နော်။ကျွန်တော်အပေးကြီးမျက်မျက်တတ်တာနဲ့အဲဒီအဖွဲ့
ဒါနဲ့လည်းကံပွဲကြီးကြားမှာအဲ့ဒါနားရမှုတခေါ်လာကြီးကြီးနဲ့ပြောပြခွင့်လွတ်ပြီးတော့အလုပ်လုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒါအကောင်းဆုံးတော့ကျွန်တော်တို့မျှော်လင့်ရှိပါလို့ကျွန်တော်ပြောချင်ပါတယ်နော်နေထိုင်စားတောက်ရင်လည်းလူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးရေးပေါ်လိုအပ်နေတဲ့စပေးဆောင်ဒုက္ခတွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနိုင်မှုအတွက်ပြည်နယ်အစိုးရကိုတိုက်တွန်းတ
data မဖြစ်ဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွတ်တော်မှာအသေးစုတာ3 billion လောက်ရှိပါအစိုးရကလည်းပဲကုန်ညီတာကတော့တစ်ချိန်ပဲရှိပါပဲညီချင်းမှာဒါနဲ့တော့မဖြစ်နိုင်ဘူးဒါကြောင့်ဒီထက်ပိုမော်ပြီးအဲဟန်ဒီနဲ့အစိုးရကလည်းကုန်ညီပေးဖို့တိုက်တွန်းတဲ့အဆိုတစ်ခုကိုလည်းပဲကျွန်တော်တို့လူပြချင်းဟန်ဒီနဲ့လွတ်တော်နော်မပေါ်မှာအစိုးရမှာ
တကူကလေးကမှရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်ပြစ်ခါတွေဖြစ်နေတာကြောင့်ဒေသတွေမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲအခုလိုတိုင်းရင်းသားနဲ့နှက်ကိုင်းတက်တဲ့မြန်မာစစ်တပ်တို့ကြောင့်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြည်နယ်တွင်းကရခိုင်ပြည်သူတွေပို့ပြီးတော့အတိဒုက္ခရောက်ရုံသာမကလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဆိုပြီးဖမ်းဆီးအရေးယူမှုတွေရှိလာနေတဲ့အတွက်နေမြေတည်ငြိမ်ရေးနဲ့ဒေသတွင်းတရားဥပဒေစိုးမိုးမှုကိမဲ့လာတဲ့အနေအထားဖြစ်နေတယ်လို့လည်းဒေသခံတွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
မဆီမိုတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုထာမှာတော့ဒီနေ့စနေညတိုင်းအလီလိုက်စီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပ
ါ။ဒေါက်တာရှင်များရှင်လက်မှတ်ကိုင်ပြည်ပခရီလူခွေရေးပြဿနာတွေကြုံရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့နှီးလာခံတစ်ခုကိုဒီပြတင်းပတ်ထဲငပလီအပန်းပြေချမ်းချေမှာ၃ရက်ကြာကျင်းပနေပါပြီ။ဒီနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆည်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်ပါလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင
်။ဒေါက်တာရှင်နေနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါရရှင်။အခုတစ်ခါမှာတော့ဒီမနက်ဖြန်တင်းငွေညမှာကျင်းပမယ့်အော်စကာရုပ်ရှင်ဆုပေးပွဲကြီးကြံကိုတင်ဆက်ပေးကြပါတယ်။ဒီနေ့အော်စကာဆုပေးပွဲမှာဆုရဖို့ခန့်မှန်းထားတဲ့ဆေးမှာတော့ Netflix ကထုတ်လုပ်တဲ့ဇာတ်ကားကနေပြီးတော့ပထမဆုံးအကြိမ်အကောင်းဆုံးဇာတ်ကားဆုတောင်းရကောင်းရသွားနိုင်တဲ့ Super Hero ဇာတ်ကားဆုံးကဏ္ဍမျိုးစုံကဇာတ်ကားတွေပါဝင်ကြပါတယ်။အော်စကာဆုပေးပွဲမှာလူပြည်တွေကြီးစိုးနေသလိုမတူကွဲပြားမှုတွေကိုမျက်ကွယ်ပြုထားတဲ့ဆိုပြီးတော့2015ခုနှစ်တုန်းက Twitter လူမှုကွန်ရက်ကနေပြီးတော့လှုံ့ဆော်လှုံ့ရှားခြင်းကစလို့အသွေးအယောင်ဆုံးပုံမပေါဝင်လာတာကိုတွေ့ရပါတယ်။ဒါပေမဲ့ဒီနှစ်အော်စကာဆုပေးပွဲမှာရုပ်ရှင်လောကကအာရှသားတွေကိုအတိအမှတ်ပြုဖို့ပြက်ကွက်နေတော့မယ်လို့ဝေဖန်ကြပါတယ်။ဒီအကြောင်း Video သတင်းတော့ Anna Cook ရဲ့သတင်းဆောင်ပါကိုကိုအောင်လင်ဦးကပြောပြပေးပါလိမ့်မယ်ရှင်
။ Crazy Rich Asians Sachi နဲ့To all the boys I've left before, Zachary Lowe, 2018 ခုနှစ်တည်းဟောလိဝုဒ်မှာအာရှရုပ်ရှင်လောကသားတွေရဲ့ဖန်တီးမှုတွေဟာဒီနှစ်အော်စကာဆုပေးပွဲအတွက်ရာထူးခံရတဲ့ဆင်းမှာတော့မပါကြပါဘူး Crazy Rich Asians ဇာတ်ကားဆိုရင်လည်းလွန်ခဲ့တဲ့နှစ်ပေါင်းအစိတ်1993ခုနှစ်တုန်းကအာရှသားတွေတက်တဲ့ရိုက်ကူးထားတဲ့ Joy Luck Club ဇာတ်ကားရဲ့နောက်ပိုင်းအကောင်းဆုံးဇာတ်ကားတစ်ခါအဖြစ်ပြီးခဲ့တဲ့နှစ်ထဲအောင်မြင်မှုရောဝင်ငွေပါအကြီးအကျယ်ရခဲ့တာပါဒါပေမဲ့လေဒီဇာတ်ကားဇာတ်ရင်းစင်းမှာပါမလာတဲ့အတွက်စိတ်ပြက်မိတယ်လို့လေ Joy Luck Club ဇာတ်ကားထုတ်လို့သူဂျန်နက်ယန်ကပြောပါတယ
် I certainly wish it had been it is a little bit painful on that level because it was a repeat of Joy Luck Club
ဒီဇာတ်ကားကိုတကယ်ကိုပါနေခြင်းနဲ့လေ Joy Luck Club လို့ဇာတ်ကားမျိုးဖြစ်တာကြောင့်ဒီလိုအစ်စ်မှာပါမလာတာနည်းနည်းတော့အသေးနာစရာပါပဲဒါကလည်းဒီချက်ပိုးအလုပ်လုပ်ရမယ်ဆိုတာကိုတက်တည်ပြနေတယ်လေဒီချက်ပိုးပြီးအရေးအတွက်များလာမယ်ဆိုရင်အခွင့်အမ်းတွေလည်းပို့ရလာမှာပေါ့လေ
အာရှတိုက်ရဲ့အတွေ့အကြုံကိုအခြေခံပြီးထူးထူးခြားခြားရိုက်ကူးထားတဲ့ Pixar Company ကထုတ်လုပ်တဲ့ဘောက်ကတ်တွန်းသရုပ်ဖော်ဇာတ်ကားတွေကိုကိုရန်ရေးသားရိုက်ကူးသူဒိုမင်ရှိကတော့စုရတာခံရတဲ့ဆင်းမှာပါဝင်တဲ့ရှက်ရှက်ပါပါအာရှသားတယောက်ပါ
The short is just super personal in that it's very much heavily inspired by my own life growing up.
ဒီစကားတော့ဟာကျမကြည်ပြင်းခဲ့တဲ့ဘဝကအကြီးကျယ်လွှမ်းမိုးထားတဲ့ကိုယ်ပိုင်အတွေ့အကြုံတစ်ခုပါ။ကျမကလေးဘဝတွေကအမေကကျမကိုသူ့အတွက်တမျက်တနှိုးထားတဲ့ပေါက်စီလေးလို့သဘောထားခဲ့ပါတယ်။
အရှေ့အမေရိကန်အနုပညာဖောင်ဒေးရှင်းပူးတွဲတည်ထောင်သူ Alex Wu တို့လိုရွေးရှင်လောကကအရှေ့သားတွေကတော့ကင်မရာရှေ့မှာရောနောက်ွယ်မှာပါနေရာရဖို့ကာလချက်ရှိကြိုးပမ်းမှုတွေရဲ့အသီးဖွင့်တွေကိုခန်းစားဝင်ရဖို့မျှော်လင့်နေပါတယ်
။ We would all love to see more Asian American representation.
အရှေ့သားတွေကိုပိုမြင်ချင်ပါတယ်။ Oscar ပွဲမှာအရှေ့နယ်ပါအမေရိကန်တွေကိုစားပြုနိုင်တာဟာအရှေ့နယ်ပါတွေနဲ့ဖန်တီးသူတွေကြမှာရင်ခုန်ရတဲ့အခိုက်အတန့်ပါ။ Oscar စုပွဲဟာခဏကြီးကျယ်ပါတယ်။2018မှာကြိုးစားခဲ့တာတွေဟာလည်းမိမိင်ခဲ့တယ်လို့တော့မထင်မိပါဘူး။
ဒီကနေ့တက်လို့ရှာမှုတွေထဲမှာတော့ Crazy Rich Asians နဲ့တခြားရုပ်ရှင်ကားတွေကိုရုံတင်ပြတ်တနိုင်အောင်ရုပ်ရှင်ုံတွေဝယ်ယူခဲ့တဲ့ Gold Open လူလူချေပြူလှူရှာမှုလည်းတစ်ခုပါဝင်ပါလှူရှာမှုကိုဦးဆောင်ခဲ့သူဘင်ချန်းကတော့ African လွယ်ပွား American နေနဲ့အမျိုးသမီးတွေအတိမတ်ပြုခွင့်ပိုင်ဆိုင်ခွင့်တွေရဖို့ကြိုးပမ်းတဲ့နည်းယူအားတွေကိုနမူနာယူခဲ့တယ်လို့ပြောပါတယ်
So the African American community largely in churches started to buy out theaters and mass.
African Nueva America ni အများစုကတော့ဘုရားကျောင်းတွေပါ။သူတို့ကပွဲလမ်းသမင်းတွေမှာအချင်းချင်းစုံစည်းနိုင်မှုရုပ်ရှင်ရုံတွေကိုအကြီးအကျယ်ဝယ်ယူခဲ့ကြတာပါ။2000ပြည့်လွန်နှစ်တွေမှာလည်းအမျိုးသမီးတွေကရုပ်ရှင်ဇာတ်ကားတွေအတွက်ဒီတိုင်းလှုပ်ခဲ့ကြတာတွေ့ရပါတယ်
။ရှည်လာမယ့်နှစ်တွေမှာတော့ Hollywood နဲ့ Oscar ပွဲမှာအရှာသားတွေဒီထက်ပိုပြီးအရှင်ဟုန်ကောင်းကောင်းနဲ့အတိမတ်ပြုခံရမယ်လို့လည်းအရှာရုပ်ရှင်လောကသားတွေမျှော်လင့်နေပါတယ်။
It's exciting to see that finally the world is like realizing that
ကောင်းကောင်းရုပ်ရှင်ဇာတ်ကားတချို့ဟာအာရှနဲ့အာရှသားတွေရဲ့လက်ရဖြစ်တယ်ဆိုတာကမ္ဘာကအသိအမှတ်ပြုလာတာတွေ့ရတာဝမ်းသာစရာကောင်းပါတယ
်တနင်္ဂနွေနေ့ Oscar ပွဲမှာစုပေးဖို့ရွေးချယ်ခံရသူတွေကိုစုချင်းမြင့်မဲ့သူတွေစီးနေမှာတော့ Crazy Rich Asians ဇာတ်ကားတွေက Aquafina နဲ့ Constance Wu တို့လည်းပါဝင်ကြပါတယ်ခင်ဗျာ
ကွန်လေးတင်ဆက်ပေးသွားတာဖြစ်ပါတယ်။ဒီနေ့နေ့ကတန်းလေးစီစဉ်ပြီးပြီးချင်းည9:00မှာတော့ VO ရဲ့ရုံးမြင့်တန်ကြားစီစဉ်ကို87ကနေတိုင်းရိုက်ကြည့်ရှုနိုင်တယ်လို့ဒီမိုကရက်တစ်မြန်မာတန် TVB ကလည်းထုတ်လင်းပေးပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုဖတ်အေးသနာကျော်ကကြီးညာပေးပါလိမ့်မယ
်။နိုင်ဂျီးရီးယားနိုင်ငံမှာရဲရွှေဆိုင်ထားတဲ့ရွေးကောက်ပွဲကိုဒီကနေ့ကျင်းပနေပြီးတော့ဖြစ်ပြီးတော့သမ္မတမဟာမန်တူဘူဟာရီကသူ့ရဲ့ဇာတိမျိုးမှာခက်ဆော့ဆော့ပဲမဲသွားထည့်ခဲ့ပါတယ်။ဘေးမင်းမဖွင့်ရင်နိုင်ပိုင်းကတော့နိုင်ငံအရှေ့မြောက်ပိုင်းမှာတော့ပောက်ကွဲတန်တွေကြားရပါတယ်။နောက်ထပ် 8 ဒေသကနောက်ထပ်တမျိုးမှာလည်း IS Islamic စစ်တေကြရဲ့တိုက်ခိုက်မှုနဲ့ကြုံရပြီးတော့မျိုးကန်တွေကိုနေအိမ်တွေကနေအတင်းထွက်သွားခိုင်းတယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။မနေ့ကတော့သမ္မတကတနိုင်ငံလုံးကမဲယုံတွေအတွက်လုံခြုံရေးချထားတဲ့အတွက်ကြောင့်မလို့ပြည်သူတွေကြောက်ရွံ့မှုပေးခြင်းနဲ့မဲပေးကြဖို့အတွက်မိန့်ခွန်းပြောကြားသွားခဲ့ပါတယ်။ဗင်နီဇွဲလာနဲ့ဘရာဇီးယားနယ်စပ်မှာပေါ့ကြနေတော့ကအရက်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတိုက်တွေ့ခဲ့လို့အရက်သားနှစ်ယောက်ထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရရသွားပါတယ်။တမရမာဒူရိုကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဗင်နီဇွဲလာနိုင်ငံနဲ့မဝင်အောင်လို့တားဆီးထားတာကိုဗင်နီဇွဲလာပြည်သူတွေကကန့်ကွက်ဆန္ဒပြကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာရှေ့သတင်းပတ်အတွင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယအကြိမ်တွေ့ဆုံဖို့အတွက်ဗီယက်နမ်နိုင်ငံကိုရထားနဲ့ဒီကနေ့သွားနေပြီဖြစ်တယ်လို့ရုရှားနိုင်ငံရဲ့ TASS သတင်းအေဂျင်စီကဖော်ပြပါတယ်။ကင်ဂျွန်အွန်းဟာမြောက်ကိုရီးယားမြို့တော်ပျုံယန်းကနေဒေသဆန်တော်ချိန်ညနေ 9:00 မှာလက်နက်တွေတပ်ဆင်ထားတဲ့ရထားနဲ့စတင်ပြီးတော့ထွက်ခွာသွားတာဖြစ်တယ်လို့မြောက်ကိုရီးယားကန်တမန်တူကပြောတာပါ။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာတော့အရက်တူတောက်ပြီးလို့လူ69သေဆုံးပြီးတော့လူ200လောက်ဆေးရုံတင်ထားရပါတယ်။
တတင်းကြေကြက်ကိုမဲ့အိသနာကျော်ကညင်ညာပေးခဲ့တာပါဒီနေ့နေ့အတွက်စီစဉ်ထုတ်လို့ရမှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှွမ်ကာလီဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American တန်ညာပိုင်းမြန်မာဘာသာစီစဉ်ဒီကိုတော့ည9:00ထိဖိုင်းတိုမီတာ24.25နဲ့52.2ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်နားဆင်တဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ညာပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်
This program has come to you from the Voice of America, Washington.